င်္ဂလာညနေခင်းမှာသတင်းရှင်များရှင် VOA မဲကန်တန်ရဲ့2018ခုနှစ်စက်တင်ဘာလ21ရက်ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြစ်တော်ရင်တင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့တန်ဇန်နီးယားမှာခီးတယ်ရင်ကလိုသင်မွန်တိမမှုကြောင့်တည်ဆုံးသူတရားချွတ်တဲ့မင်းရှိရဲ့အကြောင်းအစိုးရဝင်သတင်းတွေကဖော်ပြပါရယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရိုးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကဆုံးဖြတ်လိုက်ပါရယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေသူချင်ညာပြေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမရာယုံပြောခွင့်ရဦးစော်ထေးကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့အစည်းအဝေးခံစာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒီစင်္ကလာကိုကျွန်တော်တို့အဲဒီလေ့လာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစည်းအဝေးခံစာဖြစ်တယ်။နောက်တစ်ခုကဒီလိုမျိုးအစည်းအဝေးခံစာသူ့အစည်းအဝေးခံစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုသားသာတာဖြစ်မှုပေါ့နော်အတိုင်းဝန်ကြီးအားလ
ုံးလင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ KIO ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကိုင်အဖွဲ့၅ဘွဲကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငြိမ်းချမ်းလုပ်ငန်းစဉ်ဆောင်ရွက်မှုအခြေအနေကိုအမြင်ချင်းဖလှယ်ခဲ့ကြတဲ့အကြောင်းမြန်မာကျောင်းဝင်တံပိုးစတိုက်ကျဆင်းနေပြီးမြန်မာအစိုးရဘက်ကတော့ကျောင်းဝင်တံပိုးကျဆင်းမှုကိုဟန့်ကြားနိုင်အောင်အဓိကလိုအပ်တဲ့ငွေကြေးစီးဆင်းမှုတွေကိုစီးဆင်းနေတဲ့အကြောင်းစရတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်တန်ဇန်နီးယားနိုင်ငံကဗစ်တိုးရီးယားရေကန်မှာမနေ့ကခီးတယ်ရင်ဂရုသင်္ဘောတိမ်မမှုကြောင့်တည်ဆုံးသူတရားကျော်ထက်မနေ့ရှိတဲ့အကြောင်းနိုင်ငံမယ်ရေယူကဒီနေ့ပဲပြောဆိုလိုက်ပါတယ်တမတိကျန်နေနိုင်နေတဲ့သူတွေနဲ့တည်ဆုံးသူကိုရှာဖွေခဲ့စေစီစဉ်နေပြီးတော့ဒီနေ့မနေ့ပိုင်းမှာပဲပြန်လည်စတင်နေတာပါလူပေါင်း39ယောက်ကိုကယ်ဆယ်နိုင်ခဲ့ပြီးဒီထဲမှာတချို့ကတော့အခြေအနေဆိုးတယ်လို့လည်းဒေသခံအာဏာပိုင်တူဖြစ်တဲ့ကော်မရှင်နာမင်းကြီးဂျွန်မွန်ကယ်လာကပြောဆိုခဲ့ပါတယ်ဒါမှလည်းဂရုသင်္ဘောမှာလိုက်ပါသွားသူရေတွင်းနဲ့ပတ်သက်လို့တော့ပြောဆုံးသွားပါဘူးတန်ဇန်နီးယားနိုင်ငံကရေချောင်းသွားလာရင်မှအသုံးပြုနေရတဲ့ဂရုသင်္ဘောတွေပေါ်မှာတော့ခီးတယ်ရာနဲ့ချီတင်ဆောင်လို့ရှိတဲ့ကြပါတယ်ဒေသခံသတင်းမီဒီယာတွေကတော့တိမ်မောက်သွားခဲ့တဲ့ MV နာရာရာဂရုသင်္ဘောမှာခီးတယ်200လောက်လိုက်ပါသွားပုံရတဲ့အကြောင်းဖော်ပြနေပါတယ်1996ခုနှစ်တုန်းကဗစ်တိုးရီးယားရေကန်မှာပဲ MV ပကူပါဂရုသင်္ဘောတိမ်မောက်ခဲ့ရမှာလူပေါင်း894ဦးသေဆုံးခဲ့ဘူးကြောင့်လဲတန်ဇန်နီးယားဆွေရကတည်ယဝင်မှတ်တမ်းတင်ထားတာပါ2017ခုနှစ်မှာတော့ကလည်းတန်ဇန်နီးယားနိုင်ငံဇန်စီဘာကျွန်းစုကမ်းလွန်ဒေသမှာ MV Spice Islander 1တင်မောနင်းမြေရွာမှာလည်းလူနေရာတည်ဆုံးကြောင်းတည်ယဝင်တည်ပြုခဲ့ပြီးတထောင်ကျော်ပျော်ဆုံးကြောင်းလဲဒင်းနေဖော်ပြကြပါတယ
်။တရုတ်နိုင်ငံကသူ့ရဲ့စစ်ဘက် agency တစ်ခုအပေါ်အမေရိကန်ပြည်ထောင်စုကချမှတ်လိုက်တဲ့တိုက်ခတ်အရေးယူမှုကိုရုတ်သိမ်းပေးမလား။ဒါမှမဟုတ်ဖြစ်လာမယ့်အကျိုးဆက်ကိုရင်ဆိုင်မလားဆိုပြီးအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။အဲ့ဒီလိုအရေးယူတံခတ်ထားတဲ့အပေါ်တရုတ်နိုင်ငံကတရားဝင်ကန့်ကွက်လိုက်ကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကန်ရှောင်းကသတင်းထောက်တွေကိုဒီကနေ့မှပဲပြောဆိုလိုက်တာပါ။အမေရိကန်ရဲ့လောက်ရက်ကနိုင်ငံတကာဆက်ဆံရေးအခြေခံစီမံစည်းကမ်းတွေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံရဲ့နိုင်ငံရဲ့ဆက်ဆံရေးကိုရောနှစ်ဖက်စစ်တပ်တွေရဲ့ဆက်ဆံရေးကိုပါစူးစိုးဝါပြက်စီစေတယ်လို့ကိန်းကပြောပါတယ်။ရုရှားနိုင်ငံခြားရေးဒုဝန်ကြီးဆာဂေရက်ခော့ဖ်ကလည်းအမေရိကန်ဟာမီးနဲ့ကစားနေတယ်လို့ဒီကနေ့မှပဲသတိပေးလိုက်ပါတယ်။ဒီလိုတန်တရားလည်နေတဲ့ဖြစ်ရတွေအဆုံးသတ်သွားအောင်အမေရိကန်နိုင်ငံကပိတ်ဆို့တန်းဟမှုတွေချမှတ်နေကြတဲ့သူတွေအနေနဲ့ရုရှားရဲ့တမိုင်းကြောင်းကိုအနည်းဆုံးအပေါ်ယံလောက်တော့လေ့လာထားတယ်လို့လည်းရိုက်ခော့ဖ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးရုရှားစီကလည်းလည်းဝယ်ယူခဲ့တဲ့အတွက်ဆိုပြီးတရုတ်စစ်ဘက် agency တစ်ခုကိုအမေရိကန်ကကြာပြင်းနေမှာအရေးယူတန်းခတ်လိုက်တာပါတရုတ်နိုင်ငံရဲ့ကာကွယ်ရေးနည်းပညာတွေကိုကြီးကြပ်နေတဲ့တရုတ်စစ်ဘက် agency တခုကရုရှားရဲ့အကြီးကလက်နက်တင်ပို့ရောင်းချတဲ့ Russo Bruno Export Company နဲ့အယောင်းဝယ်လုပ်ခဲ့တဲ့အတွက်အမေရိကန်ကချက်ချင်းအရေးယူတာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ
်အင်တာနက်ကနေပေါက်ထွန်းတိုက်ခိုက်မှုတွေဆက်သွယ်ရေးကွန်ရက်တွေကိုထိုးဖောက်မှုတွေနဲ့တခြား online တိုက်ခိုက်မှုကျူးလွန်သူတွေအနေနဲ့ထိုက်တဲ့နဲ့ပေးဆက်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်း Cyber Internet လုံခြုံရေးအတွက်ပြင်ဆင်နေတဲ့ American ပြည်အစုကတတိပေးလိုက်ပါတယ်ဒီပါနိုင်ငံတွေအချင်းဖက်ဝါရီအုပ်စုတွေရာဇဝတ်ကိုင်းတွေရဲ့အွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာကိုတော့သမ္မတဒေါ်နယ်ထရန့်မနေ့ကပဲလက်မှတ်ရေးထိုးလိုက်တာပါစိုက်ဘာချင်းချောက်မှုအန္တရာယ်ကနေအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့တက်နိုင်တဲ့အစိုးရကကြိုးပမ်းသွားမှာဖြစ်ကြောင်းသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မဟာဗျူဟာတဲ့ဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်တခြားဆိုကထိတ်တဲ့ရရှိကလည်းမဟာဗျူဟာတဲ့ဟာအရေးကြီးလိုအပ်နေတဲ့အစီအစဉ်ဖြစ်ကြောင်းပြောဆိုခဲ့ကြတာပါ အမေရိကန်ပြည်သူအနေနဲ့ကာဝေးအတွက်သမကချီးမွမ်းရေးစီစဉ်တယ်လဲဆောင်ရွက်သွားမယ်ဆိုတာကိုတက်ခတ်သူတွေသဘောပေါက်ဖို့လိုအပ်ကြောင်းလဲအမျိုးသားလူညွန့်ချမ်းမေးပုတ်ကိုဂျွန်ပေါ်တန်ကဒရင်တော်တွေကိုပြောဆိုသွားပါတယ်သမဘရက်ကိုဘာမှအစိုးရလက်ထက်မှာတော့ကလို့ကတ်သက်ချုပ်ကန့်မှုတွေရှိမှာမဟုတ်ကြောင်းလဲပြောဆိုသွားခဲ့တာပါအစိုးရဌာနတွေအေဂျင်စီတွေနဲ့အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့သတင်းချက်လက်တွေလူညွန့်ရေးဆောင်ရွက်ရမယ်ညွှန်ကြားချက်တွေပါဝင်ပြီးချက်ချင်းဆက်တင်အသက်ဝင်ပြီးဖြစ်တဲ့မဟာဗျူဟာအသက်ဟာလွန်ခဲ့တဲ့15နှစ်အတွင်းပြည်စုံမှုအရှိဆုံးစိုက်ဘာလုံခြုံရေးအစီအစဉ်တရဖြစ်တဲ့အကြောင်းလဲအစိုးရကပြောဆိုထားပါတယ်။လာမယ့်နိုဝင်ဘာ6ရက်နေ့မှာအမေရိကန်လူတော်ရွေးကောက်ပွဲကြီးကျင်းပဖို့ရှိနေခြင်းရုရှားပြင်တရုတ်အီရန်မြောက်ကိုရီးယားတို့လိုနိုင်ငံတွေရဲ့စိုက်ဘာတိုက်ခိုက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်လုံခြုံရေးထိပ်တန်းအရာရှိတွေသတင်းပေးနေတဲ့အချိန်မှာပဲမဟာဗျူဟာသစ်ဖတ်ပေါ်လာတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားရုံးချုပ်တရားသူကြီးဖြစ်သူနာမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ဟာ6ပြည့်ကင်းတဲ့ဂုဏ်သတင်းကြီးသူလူကြီးလူကောင်းတယောက်ဖြစ်တဲ့ဆိုပြီး Las Vegas မြို့မှာမနေ့ကျတာပြင်းနေညကကျင်းပတဲ့လူလူတွေ့ဆုံပွဲမှာထောက်ခံပြောဆိုသွားပါတယ်။ Brett Kavanaugh ဟာလွန်ခဲ့တဲ့36နှစ်ကအမျိုးသမီးတယောက်ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်တယ်ဆိုပြီးဆွဆွဲခံထားရတာပါ။အဲ့ဒီလိုဆွဆွဲထားတဲ့ Miss Christine Bessley Ford ကသူ့ရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်တော့လာမယ့်သတင်းမှအတွင်းအထက်လွှတ်တော်တရားရေးကော်မတီရှင်းမောက်လာရောက်ထွက်ဆိုဖို့ဆန္ဒရှိပါတယ်လို့သူ့ရဲ့ရှင်းနေတွေကပြောပါတယ်။ Miss Ford နဲ့မိသားစုဟာလောလောဆယ်အသက်အန္တရာယ်ချင်းချောက်ခံထားရတာကြောင့် California ပြည်နယ်ကသူ့နေအိမ်ကနေပြောင်းသွားရတယ်လို့လည်းသူရှင်းနေ Debra Cuts ကပြောပါတယ်။ American သတင်းဌာနရဲ့အဆိုအရ Miss Ford နေနဲ့သူ့ရဲ့လုံခြုံရေးကိုအာမခံပေးမယ်။မျှတမှုရှိတဲ့သဘောတူညီမှုတွေနဲ့လာရောက်စည်းစိမ်ခံမှုဆန္ဒရှိနေသေးတယ်ဆိုပြီးသူ့ရဲ့ရှင်းနေကတရားရေးကော်မတီကိုအီးမေးလ်ရေးသားပေးပို့ခဲ့တယ်လို့ဆိုပါတယ်။လာမယ့်တနင်္လာနေ့မှာ Mr. Kavanaugh နဲ့ Miss Ford တို့ဦးစလုံးကိုတရားရေးကော်မတီကကြားနာစစ်ဆေးဖို့ကော်မတီဥက္ကဋ္ဌ Republican Chuck Grassley ကစီစဉ်ထားတာပါ။ဒါပေမဲ့လည်းတနင်္လာနေ့မှာစစ်ဆေးကြားနာဖို့ဆိုတာမဖြစ်နိုင်သလိုကော်မတီကအဲ့ဒီလိုဖိပြောနေတာဟာတစ်ဖက်သက်လုပ်နေတဲ့အပြုအမူဖြစ်တယ်လို့လည်းရှင်းနေ Guts ကရေးသားခဲ့တာပါ။ကြားနာပွဲမတိုင်ခင်အဲ့ဒီဆွဆွဲချက်တွေကို American စုံစမ်းစစ်ဆေးရေးဘူရော FBI ကစုံစမ်းပေးဖို့ Miss Ford ဘက်ကသိကိုလိုလားနေတယ်လို့လည်းသူရဲ့ရှင်းနေကပြောပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထဲဖြစ်ပွားခဲ့တဲ့ပြည်ပကတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးလုံးတစ်ဖက်မှုအဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ရဲ့တွေ့ရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူရည်တွေအတွက်မြန်မာစစ်တပ်ရဲ့အမြင့်ဆုံးအဆင့်ကပုံကူတွေမှာတာဝန်ရှိနေပြီးလူမျိုးလုံးတစ်ဖက်မှုအဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ။
Call for senior officials in the Myanmar military chain of command to be investigated and prosecuted for the crime of genocide. Thank you very much, Mr. Speaker.
ဒီမှာစစ်တဲ့ဥချုပ်ရေးအစင်းစင်းကတာဝန်ရှိတဲ့အစင်းမြင့်အရာရှိတွေပေါ်လူမျိုးလုံးတက်ပြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းမနေ့ကဆုံးဖြတ်ချက်ကိုလွှတ်တော်မှာကြေညာရမှာကနေဒါလွှတ်တော်မှအန်ဒရူးလက်စလီကပြောဆိုသွားတာပါ။ American ပြည်အောင်စုဝါရှင်တန်မြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖီလန်ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကျေးဇူးကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအချက်အလက်ရှာဖွေရေးဖွဲ့ကဒီသတင်းပတ်အစောပိုင်းလူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတစ်ဖက်မှုအသွင်ဆောင်တဲ့လက္ခဏာတွေတွေ့ရှိရကြောင်းနဲ့မြန်မာစစ်တပ်ကတာဝန်ရှိသူအစိုးရအရာရှိတွေကိုစုံစမ်းစစ်ဆေးရေးယူဖို့လည်းတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူညိုရေးကင်းစခန်းတွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရတာကရိုဟင်ဂျာတွေပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကဆွဆွဲထားပါတယ်။မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားလို့နိုင်ငံတကာတာဝန်ကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်
။နိုင်ငံတော်လျှော့ဝှက်ချက်အုပ်တွေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်နာခွန်းနှစ်စီချမှတ်ခံထားတဲ့ Riders သတင်းထောင်တစ်ယောက်ကိုပြန်လုပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ Riders သတင်းထောက်တွေအနေနဲ့သတင်းသမားတွေအလုံးလုံးရင် အပြစ်ပေးထောင်ဒဏ်အပြစ်ပေးခံရတာဟာလက်ခံနိုင်စရာမရှိတဲ့အတွက်အစိုးရအနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးပြီးအမှန်ဆုံးပြန်လွတ်ပေးမယ်လို့မျိုးလင်းကြောင်းအတွင်းရေးမှူးချုပ်ဂူဒရစ်ကပြောဆိုခဲ့တာပါ Reuters သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသတင်းဆောင်မရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖန်ခံရတာပါ September 3ရက်နေ့မှာတော့ British Colony ခေတ်ကလေးကပြဋ္ဌာန်းထားတဲ့နိုင်ငံတော်လျှို့ဝှက်အုပ်တွေကိုချုပ်ပေါက်တယ်ဆိုပြီးထောင်နှံ9နှစ်စီချမှတ်ခံရတာပါဒီလိုပြစ်ဒဏ်ချမှတ်တဲ့ဗော်ကူလာသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပြည်ရင်းပြည်ပကလူအခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကပြစ်တင်ဝေဖန်ခဲ့ကြပါတယ်။မနေ့တုန်းကပဲမြန်မာနိုင်ငံကို၂ရက်ကြာခီးစဉ်အဆုံးသတ်ခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကလည်းသတင်းထောက်တွေအပြစ်ပေးခံရတဲ့ကိစ္စနဲ့ပတ်သက်လို့အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာပြောဆိုခဲ့တာပါ။တရားစီရင်မှုဟာဖြောင့်ဖြောင့်မမဖြစ်လားဆိုတဲ့အပေါ်ဆိုရင်ကြောင့်ပြောဆိုခဲ့တယ်လို့လည်းမနေ့တုန်းကတွေ့ဆုံမှုအပြင်မှာပဲဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာလိမ္မိုင်းဆိုင်ရာစော်ကားမှုကျူးလွန်မှုတွေကိုမှတ်ပုံတင်ဆင်သွင်းတဲ့အစီအစဉ်တစ်ခုကိုစတင်လိုက်ပါပြီ။လိမ္မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတဲ့ရာဇဝတ်မှုကိနေနေ့စဉ်နဲ့မျှပေါ်ပေါက်နေကြမှာပဲ။အိန္ဒိယနိုင်ငံကအမှုကျူးလွန်မှုတွေနောက်ကျောင်းရှိသူတွေကိုမှတ်တမ်းပြုစုမဲ့အစီအစဉ်စတင်လိုက်ကြပါ။ဒါမှမဟုတ်မှတ်ပုံတင်ဆင်သွင်းခံရသူတွေရဲ့သတင်းအချက်အလက်တွေကိုတော့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာတာဝန်ရှိသူတွေသာကြည့်ရှုခွင့်ရရှိကြမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုလိုတိုင်းပြည်မျိုးမှာတော့လိမ္မိုင်းဆိုင်ရာစော်ကားမှုကျူးလွန်မှုရဲ့မှတ်တမ်းရှိသူတွေရဲ့အချက်အလက်တွေကိုအများပြည်သူကိုလည်းကြည့်ရှုခွင့်ပြုထားပါတယ်။အိန္ဒိယနိုင်ငံကမှတ်တမ်းမှာတော့အာဓမ္မပြုခြင်းမှုအောက်စုလိုက်စော်ကားမှုအရွယ်မရောက်သေးသူတွေနဲ့လိင်ဆက်ဆက်မှုလိမ္မိုင်းဆိုင်ရာနှောက်ယှက်မှုကျူးလွန်မှုတွေပါဝင်လူပေါင်း4,000ကိုစီးရင်ပြုစုထားတဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနကပြောဆိုထားပါတယ်။စုဆောင်ပြုစုထားတဲ့အချက်အလက်တွေထဲမှာတော့လိမ္မိုင်းဆိုင်ရာစော်ကားမှုကျူးလွန်ခဲ့မှုတွေရဲ့ဓာတ်ပုံတွေလိပ်စာတွေနဲ့လက်ပုတွေလည်းပါဝင်ပါတယ်။အိန္ဒိယနိုင်ငံရဲ့ရာဇဝတ်မှုမှတ်တမ်းဌာနရဲ့နောက်ဆုံးကိန်းဂဏန်းဖော်ပြချက်တွေအရလိမ္မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေက2015ခုနှစ်နဲ့2016ခုနှစ်ကြားစနစ်ရာခိုင်နှုန်းတိုးလာတာတွေ့ရှိရပါတယ်။2016ခုနှစ်အတွက်မှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရအိန္ဒိယနိုင်ငံမှာအာရမပြုချင်းမှုတွေနဲ့တိုင်ခြားတဲ့အမှုပေါင်းဟာနေ့စဉ်တရားကျော်ရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်
။ဗီယက်နမ်နိုင်ငံရဲ့သမ္မတထရမ်ဒီခွာန်ကပြင်းပြင်းထန်ထန်နာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေမှာပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ကွယ်လွန်ချိန်မှာအသက်60နှစ်ရှိပါပြီ။ဗီယက်နမ်နိုင်ငံပိုင်သတင်းဌာနကဟနွိုင်းမြို့တော်ကစစ်ဘက်စီရင်မှာသမ္မတကွမ်ကွယ်လွန်သွားကြောင်းကြေညာပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။သမ္မတကွမ်ကိုပြေးခဲ့တဲ့ဗုဒ္ဓနေ့ကကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘူရိုအစည်းအဝေးတစ်ခုနဲ့တရုတ်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အတွက်ကျင်းပတဲ့ခမ်းနားမှာနောက်ဆုံးတွေ့မြင်ခဲ့ရတာပါ။ပြေးခဲ့တဲ့နေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ဗီယက်နမ်ကိုလာခဲ့တဲ့ရုံးကလည်းသမ္မတကွမ်ကလက်ခံကျေးဇူးခဲ့တာပါ။မစ္စတာကွမ်က2016ဧပြီလမှာသမ္မတအဖြစ်ရွေးချယ်မခံရခင်မှာပြည်သူ့လုံခြုံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။
ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုဟာအစိုးရနိုင်ငံရဲ့တမိုင်းမှာအဆိုးအဝါဆုံးလူ့ခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးစောင့်ကြည့်ဖွဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။တောင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလာမှာတပ်ဖြတ်မှုတွေဖြစ်နေတာတခြားစစ်ဖြစ်နေတဲ့နိုင်ငံတွေနဲ့တောင်ပုံများနေတဲ့အကြောင်းမနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။စည်ရင်နံပါတ်ရဲ့ဗင်နီဇွဲလာနိုင်ငံမှာရာဇဝတ်မှုတိုက်ဖြတ်ရေးဆောင်ရွက်ရင်းနဲ့လူ့ခွင့်ရေးပေါက်ဖြတ်မှုတွေကျွလွန်နေတာလို့လည်းစီရင်ခံစာကဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ရပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလဲကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတွေကြားကွဲပြားချက်တွေပိုပြီးပေါ်ပေါက်စေသလိုမြန်မာနိုင်ငံပြိုကွဲရေးထိအားပေးရာရောက်တဲ့အကြောင်းသမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ဒီစင်တော်ကိုကျွန်တော်တို့အဲဒီလေ့လာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီရင်ခံစာဖြစ်တဲ့နောက်တစ်ခုကဒီလိုမျိုးအစီရင်ခံစာသူ့အစီရင်ခံစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုသားစာတာဖြစ်မှုပေါ့နော်အတိုင်းအဝန်းတွေအားလုံးကိုပေါင်းစည်းနေတိုင်းမျိုးပြောပြစီရုံလည်းမကဘူးကျွန်တော်တို့ဆောင်ရွက်နေတဲ့နေကြံရေးနောက်အမျိုးသားပြည်နယ်သမျှရေးပြည်ပတို့တည်ရေးတွေတရားတွေကိုအထူးကဲဖြစ်စေနိုင်တယ်ဒါဖြစ်စေနိုင်တယ်ဆိုပြီးတော့ကျွန်တော်တို့ကတွေ့ပါတယ်နောက်ဒီဖက်ဆိုင်နေမြင်ရှင် report ကဓမ္မကျမှုနဲ့ကျွန်တော်တို့ဓမ္မသိက္ခာကျမှုကိုလည်းမေကုန်ထုတ်เสียဖြစ်နေတဲ့အကြောင်းချက်တွေအများကြီးရှိတယ်။အဲဒီမှာဘာတွေရှိလဲဆိုရင်တော့တတိုင်းသားလူမျိုးနဲ့ပတ်သက်ပြီးတော့ပေါ်ညွှန်းတဲ့အခါမှာအထင်မြင်လွဲမှားမှုတွေကိုဖြစ်ပေါ်စေတယ်။အဲတော့ကျွန်တော်တို့က အခုသွားနေတဲ့တန်လေညညရေးပေါ့နော်ပေါင်းစီရေးသာသာသာဖြည်းရေးကိုအားမပေးပေးနဲ့ဒီတိုင်းလာနေရှားမှာပို့ပြီးတော့ကွဲပြားစီပြီးတော့ကျွန်တော်တို့နိုင်ငံကျိုးကွဲရေးအထိအားပေးတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်တို့ထင်တယ်
မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လည်းဥစော်ထေးကအခုလိုတုံ့ပြန်ပါတယ
်။ကျွန်တော်တို့ဟိုစိတ်မနဲ့ထုတ်သွားပါတယ်။အဓိကကတော့ကြီးမားတဲ့ဖိအားတွေဒီ fact finding mission ပေါ်မှာရှိနေတယ်လို့ကျွန်တော်ယူဆတယ်။အဲဒါကြောင့်ပဲသူလိုချင်တဲ့အချက်တွေကိုပဲကောင်းလို့ပြီးဖော်ပြရတယ်။အထူးဖြစ်ကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုလမ်းလွှဲစေနိုင်တဲ့ခုနလိုအချက်တွေပါလာတယ်။အဲ့ပါလာတဲ့အခိုင်နဲ့ပတ်သက်လို့တော့လက်ရှိကျွန်တော်တို့နိုင်ငံကတော့ကိုကျွန်တော်တို့ဥတီချက်ရှိတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဲ့ပေါ်မှာလည်းကျွန်တော်ဂျားထဲမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်အဲ့စိန်ခေါ်မှုတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးကျွန်တော်တို့နိုင်ငံအတွင်းမှာလို့ဟိုအဓိက key stake ခေါ်တာတွေပေါ့နော်အရေးကြီးတဲ့လူတွေကြားမှာစီလုံးညီညွတ်မှုတွေကြိုးကွဲပြည့်စည်အောင်အတကယ်အတိုင်းအတာပြည်သူတွေကြားမှာစီလုံးညီညွတ်ကြိုးကွဲပြည့်စည်မှုအမှန်တရားကိုကျွန်တော်တို့ပြည်ထောင်စာကတ်ကတ်တယ်ဆိုပြီးတော့ပြောထားပြသားပါအဲ့ဒါနဲ့အဓိက fast funding machine မှာပါတဲ့အချက်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါကြီးကန့်ကွက်တယ်သို့တော်လည်းပဲကျွန်တော်တို့ကတော့ကိုယ်လုပ်ရမယ်အလုပ်ပေါ့နော်ကိုယ်ရှောက်ရမယ်လမ်းလိုချင်တဲ့ဒီဒီမိုကရေစီဖော်ရပြီးတော့သူ့ပန်းနိုင်ဒါတို့တော့ကျွန်တော်တို့မမိတ်မတုံသွားမယ်ဒီတိုင်းပဲကျွန်တော်တို့ကဖြေစားခြင်းလဲ
ဒီကနေ့ညနေနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုထားတာပါရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အပြင်းအထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါမနေ့ကနိုင်ငံတော်ကြိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးမတွေ့မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်ဒီရေးတောက်ကြနေညနေပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီး KIU ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကင်အဖွဲ့၅ဘွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့အနေထားတစ်ဖွဲ့နဲ့တစ်ဖွဲ့မတူညီပေမဲ့ငင်းငယ်ကြီးလုပ်ငန်းစဉ်မှာအားလုံးပါဝင်လာနိုင်မှုအတွက်အလို့သဘောတွေ့ဆုံဆွေးနွေးကြပြီးအချင်းချင်းနားလည်မှုပုံမူရခဲ့တဲ့အကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်လိုင်စာမှာကျင်းပတဲ့တိုင်းသားညီလာခံကိုတက်ရောက်ခဲ့သူခေါင်းဆောင်တူကဗီဝီကိုပြောပါတယ်။ KIU ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကင်အဖွဲ့၅ဘွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငင်းငယ်လုပ်ငန်းစဉ်ဆောင်ရွက်မှုအခြေအနေကိုအမြင့်ချင်းဖလှယ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ဒီစည်းဝေးကိုစက်တင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိလိုင်စာမြို့မှာ၃ရက်ကြာကျင်းပခဲ့တာဖြစ်ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU ၊ကရင်မျိုးသားစည်းရုံး CNF ချင်းမျိုးသားတပ်ဦး NMSP ဝန်ပြစ်သစ်ပါတီနဲ့လက်မှတ်ရေးထိုးသေးတဲ့ KNPP ၊ KNE မျိုးသားတိုးတက်ရေးပါတီ TIO ၊ကချင်လူ့လတ်ရေးအဖွဲ့ကခေါင်းဆောင်တွေဆွေးနွေးခဲ့တာဖြစ်ပါတဲ့အဓိကဆွေးနွေးဖြစ်တဲ့အချက်တွေကိုတော့ TIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အဓိကခေါင်းဆောင်အနေနဲ့ဆွေးနွေးတာကတော့အခုလက်ရှိတပိတ်ချင်းစီရဲ့ငင်းချမ်းရေးဒီပေါ့အဲ့ဒီအခြေအနေတွေကိုတင်ပြဆွေးနွေးကြတာဒုတိယချက်ကတော့အဆက်လက်ပြီးတော့မှဒီငင်းချမ်းရေးလမ်းစဉ်တွေကိုပူပေါင်းပြီးမှဘယ်လိုလုပ်ရင်ကောင်းမလဲဆိုတဲ့ဒီခေါင်းဆောင်တွေကိုဆွေးနွေးတယ်ဆိုတဲ့အကြောင်းတွေကျွန်တော်ကြားပြရပါတယ်။ဒါပေမဲ့အဲ့ဒီအစည်းအဝေးကတော့ဆုံးဖြတ်ချက်ချတဲ့အစည်းအဝေးတော့မဟုတ်ဘူးပေါ့။အလို့တဘောနဲ့ဆွေးနွေးတယ်လို့ကြားပါလား
။လိုင်စာကိုတော့ရောက်ဆွေးနွေးခဲ့တဲ့ KNU ဒုဥက္ကဋ္ဌဗဒိုစောခွေထူးဝင်းကတော့ဒီဆွေးနွေးပွဲကနေအပြန်အလှန်နားလည်မှုပုံမရရှိခဲ့ကြောင်းပြောပါတယ်
။အခုရေးချင်တဲ့ငါးစီမှလည်းဒီလိုသိသိထက်ရတာဒီကျွန်တော်ယူဆရခဲ့တဲ့နော်စင်ကမှုတွေကိုဘယ်လိုပုံမှန်ဆောင်ရွက်ပြီးတော့ကျော်လာပါနေလဲဆိုတဲ့ကိစ္စနောက်တစ်ခုကကျွန်တော်နိုင်ငံရင်းချမ်းရေးအတွက်ကအားလုံးပါဝင်နိုင်ဖို့လည်းအရေးကြီးတယ်လေအနေထားမတူပေမဲ့လည်းကျွန်တော်တို့ရဲ့ပုံမှန်ဆောင်ရွက်မှုနဲ့ဒီနိုင်ငံရေးလုပ်ငန်းစီမှာပါဝင်လာနိုင်ဖို့အတွက်တော့ကျွန်တော်အဲ့လိုပဲပြင်ပြခဲ့တယ်ဘုံမနာလည်းမျိုးရှိလာပါလေဆိုတဲ့တဘောကကျွန်တော်တို့ကအတူတူကဒီနိုင်ငံရဲ့ငင်းချင်းတွေဘယ်လိုခံရလဲလဲဘယ်လိုပုံပေါ်နေလဲဆိုတဲ့ဖြစ်ချက်တော့ကျွန်တော်ဒီကရှင်ရဲ့ဘယ်လိုလဲရှင်ရမှာပေါ့နော်ဘယ်လိုဖွဲ့စည်းကြည့်မှလည်းရှင်ရမှာပေါ့
KIO Kuzle Puri Bagale, Majadi Ginga, Diu Pima, Demro Baga Kuzle Rine, Sunri Gede, Chini Rigo, Piane Shimbia Gedelu, Pio Bare. Bigate, Pidosu Ninja in Yilaga, Nasetia Yadu Belo, Tedia Siwe Maro, Nangae Gandama, Fedre Yiki Sane, Longjoe Gandama, Tedri Piane Bosi Yiki Sarigo, Masunri Nange Babu. Lambe Jedwe Dremaro, Danza Lendagai, Pue, Asuya Lutto, Demro Sare, E Azuri Jama, Ahan Tapini, a Kerigo, a Lutabo, Taman, Nina Sunu in Dimelo, Yolin Taja Bade.
Gomozo Vashin, a Kusapio, Mima, Jangui, Tambu, Sedai Jasin in Aja, Dita Lu at the Enrichi, Sisimurigo, Mima, Sura Peka, Sisitari Lonely, a Jan Drinwago, Tinsepi Bame. Myama Changwe Tambo Sachani Bi, Digani Nyani Bai, American Dollar Go Ngwe Leno, Taung Chawa Nasei Jo Thi Shini Zhe Pipare, Akao Shui Zhe Dja Ta Go Se Deng Le Dang Gwe Wun Jin Thi Yau Dwa Bi, Wue Me Du Mishi Dlao Ni Ba Pini Re Dwe, Shui Zain Dachu Yang Wue Ya San Ya Me Echi Ni Dang Yau Ni Bi Su Bi, Shui Yang Wue Lo Du Dachu Ga Pio Bae, Myama Suya Be Ka Ro Changwe Tambo Ja Se Mu Go Han Ja Na Yau, Dika Lu at the Ngwe Jay Si Simu Rigo, Season Nigel Lu Suwae, View Idrinda Gokang Sahinga Din Piavame.
Namatangwe Jambu, Sadai Jansen at the Ching Dema, a cow shree zigale, Sidani at Dwet, a Yangwe Barato, Yasan Yame, a Chini Yangwe Vido, Yago Muka Shrees and Passion to Uga, View Ego, Kulu Piavale.
Yangwe, Sidu Gangina, Kajaku, where is the game?
အဲ့ဒါကြီးကြီးပါလေအဲ့ဒါကြီးကြီးပါလေကတော့စီးဝါးရတယ်တက်လာတာမဟုတ်ဘူးအခုလက်ရှိနေတာလို့ဝယ်စီရတယ်ငယ်တုံနှောင်းကွာအကြောက်ဖြစ်နေတာဘုံကြီးကမရှိရပါရတော့ဟိုကျွန်တော်တို့လည်းဒီရောင်းဝယ်ကြတာပေါ့အဲ့ဒီပါပါမန္တလေးတိုင်းရွှေလုံငန်းရှင်များအထင်ဥက္ကဋ္ဌဦးတင်ထွန်းကလည်းရွှေသေးတည်ငြိမ်ဖို့လိုပေမဲ့မရှိမဖြစ်ပစ္စည်းမဟုတ်တာကြောင့်အခြားအခြေခံစားသောက်ကုန်ပစ္စည်းတ
လည်းငင်းရောင်းဝယ်ပဲလုပ်ကုန်မယ်ဆိုကျွန်တော်ကလုပ်လိုက်တာလေအဓိကတော့ဒေါ်လာစီးပါပဲဒေါ်လာစီးတည့်ပြန်လိုက်တယ်မယ်ဒေါ်လာစီးကျရင်ကျမယ်သူကစားရစားလို့ရတဲ့ပစ္စည်းမျိုးတော့မဝယ်နဲ့မဝယ်တဲ့ကတည်းကရှိပြတယ်ဒေါ်လာစီးတည့်ရင်ကသူကဟိုဟာကျန်တဲ့ဟိုအကူဟာပေါ့ဓာတ်စီစီကျန်တယ်ဗာစီကျန်တယ်အကူတက်တက်ကဆန်ဆိုးချက်ချက်စီကအကူတက်ကုန်တာလေတက်ကုန်တဲ့ခါကျတော့ခန်းညင်ပြီးကစားချက်တော့စားအကူတက်သွားပါလေတဲ့အချိန်ကလူတိုင်းစားကအဲ့ဒါကြောင့်အဲ့ဒီကတည့်ရင်တော့ဒုက္ခရောက်မှာပဲชวยย่างดุขะหยอกเสียเจ้าหมดชื่ออยู่จ้ะเจรุก็တော့ชวยโหชวยซี้โหตีนีซีกินน่ะเว้ยอ่ะเนาะจ่าล่ะเนี่ยติดตาเนี่ยตีนีซีกินน่ะเว้ยตู้อไถเลี่ยวတော့ชื่ออ๋องตีนีซีกินน่ะเว้ยだไม่รู้งวยซี้อ่ะติดติดนี่แหละคาจ้ะတော့เปลี่ยนแปลงติดนี่แหละคาจ้ะจะโล่แต่งงี้ขึ้นตาบ่เว้ยเนาะ
မြန်မာစက်ငွေတန်ဖိုးစက်တိုက်ကြဆင်းတဲ့ဈေးကွက်ရဲ့ရိုက်ခတ်မှုအဖြစ်နိုင်ငံခြားငွေနဲ့မှာယူတဲ့စေဝါနဲ့ကျွမ်းအရေးသုံးပစ္စည်းတချို့ဈေးတက်သွားပြီးပြန်ပြူရောင်းချတဲ့ကုမ္ပဏီတချို့ကလည်းဈေးကွက်ကိုစောင့်ကြည့်တဲ့အနေနဲ့ရောင်းဝယ်ခဏရထားပါတယ်ဒီလိုရနာချိန်မှာရွှေဆိုင်တချို့လည်းရောင်းဝယ်ရက်တက်ရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ရွှေရောင်းအဝယ်လုပ်တဲ့သူတချို့ကပြောပါတယ်ချက်ငွေတန်ဖိုးချစင်းတာဟာနိုင်ငံတကာငွေကြေးဈေးကွက်ရဲ့ရက်ခတ်မှုဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထင်လာတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံတော်တမတယုံဖြော်ရေးဆိုခွင့်ရှိသူဦးစော်တေးကစက်ငွေတန်ဖိုးကြားနေတဲ့ကိစ္စကိုအခုလိုပြောဆိုသွားပါတယ
်။ငွေစည်းအရန်တက်တဲ့ကမှာအဓိကပြည်သူတွေအတွက်လိုအပ်ဟိုအဓိကလိုအပ်ချက်ပေါ့နော်မဖြစ်မနေသေးရှင်ကိစ္စရည်ကြီးတဲ့စေဝါပစ္စည်းလိုအပ်ယူနောက်ချက်ကတကယ်လူမှုစားသုံးမှုကိုတိုက်ရိုက်ဟိုတက်ရောက်မှုပေါ့နော် transition cost တွေညှင်းလာမယ်စသုံးပြီလို့ကိစ္စမျိုးပေါ့နော်ဒါမျိုးတွေဘယ်လိုလုပ်လဲဆိုတော့ဟိုလူကြီးတွေလည်းဟိုစဉ်းစားနေပါတယ်အကြံဉာဏ်တွေလည်းယူနေတယ်အပေါ်မှာလည်းဟိုမကြခင်မှာလည်းဒါရင်နဲ့ပတ်သက်ပြီးတော့တခုချင်းပေါ့နော်ဆိုလိုတာကျွန်တော်အုတ်အတော်နဲ့ဖြစ်သွားလို့လည်းမရဘူးလောက်ကိုင်းနေတဲ့လူတွေကိုလည်းဟိုကြောက်လန့်ကြပါပေါ့နော်ဈေးကွက်လန့်သွားတဲ့ပုံစံမျိုးလည်းမဖြစ်စေရဘူးပေါ့နော်အရာရာကိုချိန်ဆပြီးလို့အရင်တော့လို့ဆိုရင်တော့ကျွန်တော်လွယ်တယ်ဆိုလိုတာကအရင်တော့လို့ဆိုရင်ဥပမာဒေါ်လာသေးတက်တဲ့ဆိုရင်ဒေါ်လာရောင်းရတဲ့လူတွေရှိတယ်မြန်မာနိုင်ငံမှာကြည့်လိုက်ရင်ဆယ်ယောက်လောက်ပဲရှိတယ်ခေါ်လိုက်တယ်ခေါ်ပြီးတော့ထိမ့်နေပေါ့ဗျာထိမ့်ပြီးမေးတယ်မြန်းတယ်ဒါဆိုရင်သူဒေါ်လာသေးကြတယ်ဒါပေမဲ့အခုအစိုးရကြတော့အဲ့လိုမျိုးလုံးလုံးမရအောင်လုံးလည်းမလုံးချင်ဘူးပေါ့နော်မလုံးချင်တော့ဘာလုပ်နေလို့ဆိုအခုဘယ်နေရာတွေကတကယ်ဘလို့ဖြစ်နေလဲအိုက်စင်းစရားတွေငွေကြေးစီးဆင်းမှုတွေအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကစီစဉ်နေတယ
်ချက်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့ငွေလဲလဲနှုန်းစတိုက်ကျဆင်းခဲ့ပြီးခဲ့တဲ့3လကငွေလဲလဲနှုန်းနဲ့နှိုင်းယှဉ်ရင်း20ရာခိုင်နှုန်းကျော်ကျဆင်းသွားတာဖြစ်ပါတယ် ဒီလိုကြတာကိုထင်ထားနိုင်အောင်မြန်မာနိုင်ငံဘဟုဘက်ကစူးစမ်းနေပြီမဲ့အခုအချိန်အထိတော့ထိရမှုမရှိသေးပါဘူးစီဝါရေးလုပ်ငန်းရှင်တွေကတော့ရေးရှင်းမှာကုန်ထုတ်လုပ်ငန်းတွေအပေါ်ထိခိုက်လာနိုင်တဲ့အတွက်တရားမဝေငွေလဲလဲနေတဲ့လုပ်ငန်းတွေကိုထိထိရောက်ရောက်ကင်တွေပေးဖို့ဘဟုဘဏ်နဲ့အစိုးရကိုအကြံပေးတောင်းဆိုနေကြပါတယ်ခင်ဗျာ
အခုတော့မနေ့ပြန်တိုက်ရိုက်လေလှိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါရှင်
ရရှိမှာပြန်မြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသွားရှင်တွေကရောဘလူးယူဆကြပါလဲဒီမိုကရေစီအကူးပြောင်းကာလနိုင်ငံရေးနဲ
ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေ
။ VOA ဒရိုက်လိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာပါ။မနေ့ပြန်စနေညဒရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုကျမတို့ထုတ်လွှင့်တဲ့ Radio Season ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေထုတ်လွှင့်တဲ့ VOA နေ့စဉ် TV သတင်းလွှာအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်။တန်ဇန်နီးယားနိုင်ငံဗစ်တိုးရီးယားရေကမ်းမှာမနေ့ကခီးတယ်ရင်ကရိုသင်မောတိမ်မောက်မှုကြောင့်တိဆုံးသူတရားချော်တဲ့မနေ့ရှိရဲ့ကြောင်းနိုင်ငံမယ်ရီယူကဒီနေ့ပဲပြောဆိုလိုက်ပါတယ်အထက်မတိကျန်နေနေတဲ့သူတွေနဲ့တိဆုံးသူတွေကိုရှာဖွေကယ်ဆယ်ရေးစီစဉ်နေပြီးတော့ဒီမနေ့မနေ့ပိုင်းမှာပဲပြန်လည်စတင်လိုက်တာပါတရုတ်နိုင်ငံကစစ်ပတ်ဆိုင်ရာအေဂျင်စီတစ်ခုပေါ်အမေရိကန်ပြည်ထောင်စုကအရေးယူတက်ခတ်မှုချမှတ်ထားတာကိုပြန်လည်ရုပ်သိမ်းပေးမလားဒါမှမဟုတ်ရင်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်မလားဆိုပြီးတရုတ်နိုင်ငံကအမေရိကန်ကိုသတိပေးလိုက်ပါတယ်အရေးယူတက်ခတ်မှုတွေကိုတရုတ်နိုင်ငံကတရားဝင်ကန့်ကွက်တဲ့အကြောင်းနဲ့နတီယုန်နိုင်ငံဝန်ကြီးဌာနပြောခွင့်ရကန်ရှောင်ကဒင်းတောက်တွေကိုဒီနေ့ပဲပြောဆိုလိုက်တာပါအင်တာနက်ကနေဖောက်ထွင်းတက်ခတ်မှုတွေဆက်သွယ်ရေးကွန်ရက်တွေကိုထိုးပေါက်မှုတွေနဲ့တခြားအွန်လိုင်းတက်ခတ်မှုကျူးလွန်မှုတွေအနေနဲ့ထိုက်တဲ့နဲ့ပိဆက်မှုတွေကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆာဗာအင်တာနက်လုံခြုံရေးအတွက်ပြင်ဆင်နေတဲ့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်ပြည်ပနိုင်ငံတွေအကြံဖက်ဝါရီအုပ်စုတွေရာဇဝတ်ကိန်းတွေအွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမယ်အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာတို့သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲလက်မှတ်ရေးထိုးခဲ့တာပါဒီခါကြီးနေမှာပြည်ကနေတဲ့ဖြစ်ပေါ်ခဲ့တဲ့ပြည်ကတွေအတွင်းရင်းချမှုစင်းနေပေါ်ကျွလွန်တဲ့လူခွင့်ရေးချုပ်ပေါမှုတွေကိုလူမျိုးတုံးတမျက်ပြတ်မှုဖြစ်တတ်မဖို့ကနေဒါလွတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးချုပ်ပေါမှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေဖွဲ့ရဲ့တွေးရှိချက်တွေကိုထောက်ခံကြောင်းနဲ့ရင်းချရေးပေါ်ကျွလွန်တဲ့လူရပ်တွေအတွက်မြန်မာစစ်တပ်ရဲ့အမြင့်ဆုံးအဆင့်ကပုဂ္ဂိုလ်မှာတာဝန်ရှိပြီးလူမျိုးတုံးတမျက်ပြတ်မှုဖြစ်တတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ကြတာပါအမေရိကန်ပြည်ထောင်စုဝါရှင်တန်မှာရောက်နေတဲ့ကနေဒါနိုင်ငံရဲ့ဝန်ကြီးခရစ်ရှာဖီလန်ကလည်းလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းမနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကအကိုညံဝင်းအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voltech Sonic ဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကို9.25 25.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာကျမတို့ပြန်ဆောင်ကြရအောင်ပါရှင်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများပြစင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington, this